COVID-19 ကာယရောဂါဖြစ်ပွားတာနှစ်နှစ်ကျော်လာချိန်မှာဒီရောဂါကုသဆေးတွေထုတ်လာနိုင်ပါပြီ။ဒီလိုထုတ်နိုင်အောင်ကျွမ်းကျင်ပညာရှင်တွေဘယ်လိုလှုပ်ဆောင်လဲဆိုတော့ကိုယူတာပြည်နယ်နယ်ဆင်တက်ခွဲကန်းစီဝါဆစ်စီဌာနအကြီးအကဲဒေါက်တာဝင်းကျေကိုမျှဝေပြီးပြန်ပြပေးမယ်။မင်္ဂလာပါဒေါက်တာဝင်းကျေ။မင်္ဂလာပါရှင
်။
COVID-19 ရောဂါပိုးပါဆိုလို့ရှိရင်ဒီလူတွေကြားထဲမှာပေါ့နော်ပြန့်နှံ့နေပြီးတော့လူတွေကဒီ COVID နဲ့ရှင်တွဲပြီးတော့နေထိုင်နိုင်တဲ့အဆင့်ကိုရောက်လာပါတယ်။ဒါဒီလိုဖြစ်လာဖို့အတွက်ပေါ့နော်ဒီသူကေသနာပညာရှင်တွေဆေးတွေအဆင့်နဲ့ထုတ်ကြပါတယ်။ဟိုကာကွယ်ဆေးတွေကနေပြီးတော့အခုပေါ့နော်ဒီထိုးဆေးတွေအခုဆိုတောက်ဆေးတွေလည်းပိုးနေပါတယ်။ဆိုတော့အဓိကဒေါက်တာဆောင်ဝန်းကြီးကိုတောက်ဆေးနဲ့ပတ်သက်ပြီးတော့ပဲမေးချင်ပါတယ်။တောက်ဆေးကိုထုတ်ဖို့လို့သူကတဲ့နာပညာရှင်နဲ့စဉ်းစားတဲ့အခါမှာဘာလို့အဓိကထားပြီးတော့စဉ်းစားလဲပထမဆုံးပြောပြပေးပ
ါဟုတ်ကဲ့ဟုတ်ဒီ virus တွေဒီ covid မှမဟုတ်ဘူးဘယ် virus ကိုမဆိုလို့ target လုပ်ဖို့စဉ်းစားရဆိုလို့ရှင် number 1အချက်အရေးကြီးတာကဒီ virus ကိုဟိုကြီးရွယ်ပြီးတော့ပြစ်မှတ်ထားတဲ့ဟာကလူကိုဘယ်လောက်ထိထိနိုင်ကြလဲဆိုတဲ့ဟာဒါပထမဆုံးအရေးကြီးတဲ့ဟာပေါ့ဒါလိုမျိုးလုပ်ဖို့အတွက်ကိုဘယ်လိုမျိုးလုပ်ရလဲဆိုတော့ virus မှာလည်းရှိတဲ့ protein တွေကိုသူတို့အဖယ်ထုတ်ရတယ်လူဘက်မှာသွားပြီးတော့တူတဲ့ဟာကိုတူတဲ့ဟာရှိရဆိုရင်ဒီကောင်ကဟိုသူတို့ပြစ်မှတ်မထားဘူးပေါ့နော်လူဘက်မှာမပါဘူး virus မှာပဲရှိတယ်ဆိုတဲ့ဥစ္စာကိုသူတို့ကပြစ်မှတ်ထားရတယ်ဒါကသူတို့အဲ့လိုမျိုးသွားတယ်နီးလန်ပေါ့နောက်ပြီးတော့အဲ့ဒီကနေနောက်တစ်ဆင့်ဘယ်လိုသွားလဲဆိုတော့ virus မှာပဲရှိရတော့ဟုတ်တယ်ဒါပေမဲ့ဒီအပြင်မှာ virus ကိုသူကဘယ်လိုမျိုးအခြေအနေမျိုးမှာလဲဥပမာမျိုးပွားမဲ့ဟာရပ်တန့်ပေးမှလားဒါမှမဟုတ် virus ရဲ့ဖွဲ့စည်းပုံကိုသူတို့ကရပ်တန့်ပေးမှလား virus ရဲ့မျိုးဗီဇာကိုတို့ကထိခိုက်စေမှာလားဘယ်လိုမျိုးနီးလန်းနဲ့လုပ်တို့ကဆက်ပြီးတော့စဉ်းစားပါတ
ယ်ဟုတ်ကဲ့ဆိုတော့ဒီလိုမျိုးပေါ့နော်သူတေသနာပညာရှင်တွေအခုတီထွင်ပြီးတာပေါ့နော်တောက်ဆေးနဲ့ပတ်သက်ပြီးတော့ဘယ်နှမျိုးလောက်အဓိကရှိပါလဲပြောပြပေးပါ
ကိုဗစ်နဲ့ပတ်သက်ပြီးတော့တောက်ဆေးဆိုလို့ရှိရင်တို့အခုလောလောဆယ်မှာပေါ့ဟိုရေးပေါ်အသုံးပြုခွင့်ကျထားတဲ့ဟာတွေကတော့နှစ်မျိုးပဲရှိသေးတယ်ပေါ့เนาะကျန်တဲ့ဟာတွေဟို clinical trial တွေထဲမှာရှိနေတဲ့ဟာတွေကတော့6မျိုး9မျိုးလောက်တော့ရှိတယ်ဒါပေမဲ့ဒီအခုလောလောဆယ်မှာအရေးပေါ်အသုံးပြုခွင့်เนาะဒီဘက်ကြထားတဲ့ဟာကသူက2မျိုးရှိတယ် Mark Back က Molnupiravir နဲ့ဟာရယ်နောက်ပြီးတော့ Pfizer Back က Paxlovid ဆိုတဲ့ဟာရယ်ဟုတ
်ဟုတ်ဆိုတော့ပထမဆုံးဒီက Pfizer ထုတ်တဲ့ဆေးနဲ့ပတ်သက်ပြီးတော့ပြောပြပေးပါသူကထိရောက်မှုဘယ်လောက်ရှိလဲပေါ့နော်။နောက်ပြီးတော့ဘယ်လိုမျိုးသူ့ကို target ဆိုတော့ target လုပ်တယ်ဆိုတော့ဘယ်လိုမျိုးဒီဆေးထုတ်နိုင်မှုတွေဘာတွေလုပ်တယ်ဆိုတော့ပြောပြပေးပါ။ Okay
ဟုတ်ပြီ။Paxlovid ဆိုတာသူ့ရဲ့ drug compound name ပေါ့နော်။ Paxlovid ကသူ့ရဲ့ဈေးကွက်ထဲဝင်တဲ့ name ပေါ့နော်။ percentage နဲ့ပြောမယ်ဆိုလို့ရှိရင် Paxlovid ကသူက 89% efficacy ရှိတယ်။ 89% efficacy ဆိုတဲ့ဟာကသူကဒီကိုဗစ်ရပြီးတဲ့လူကဒီဆေးကိုတောက်တယ်ဆိုလို့ရှိရင်89ရာခိုင်နှုန်းသောလူတွေကအရေးပေါ်အခြေအနေမရောက်တော့ဘူးဆေးရုံမရောက်ဘူးမသိဘူးပေါ့ဆိုတော့အဲ့ဒီဟာလိုမျိုးသူကတက်ဖြစ်ခဲ့စီသူရဲ့သဘောတရားကိုပြောတာပေါ့နော်ဆိုတော့89ရာခိုင်နှုန်းတောင်သူတို့ဒီလောက်ဖြစ်အောင်သူတို့ဘလို့မျိုးတားကတ်ထားသလဲဆိုလို့ရှိရင်ကဒီ virus ကဘလို့လေးပေါ့နော်ဒါက cell ဆိုလို့ရှိရင် virus က cell တွေကိုဝင်နေအဲ့လိုဝင်ပြီးလို့ရှင်သူကအတွင်းထဲရောက်တော့မှသူ့ရဲ့မျိုးဗီဇာကိုသူကဟိုဖွင့်ထုတ်တယ်ပေါ့မျိုးဗီဇာကိုသူကဖွင့်ထုတ်လိုက်တော့ကြက်မောက်ပြီးလို့ရအခွန်ကွာမျိုးဗီဇာလေးထွက်လာအဲ့မျိုးဗီဇာရောက်သွားပြီဆိုလို့ရှင်သူ့ရဲ့ဒီဟို genome RNA လို့ပြောကျွန်မတို့ခေါ်တာကမျိုးဗီဇာ RNA အဲ့ RNA အစိတ်ရောက်သွားပြီဆိုလို့ရှင်သူ့မှာနှစ်မျိုးကွဲတယ်ဒီ COVID မှာဆိုလို့ရှင်သူကနှစ်မျိုးကွဲတယ်ဘယ်လိုမျိုးသွားမလဲဆိုသူ့ရဲ့ဟာ RNA အစိတ်ရနေပြီးတော့ RNA တခုရှိတယ်ဆိုရင်သူကဒီ RNA ကိုအသုံးပြုပြီးတော့ဟို protein တွေထုတ်မလား DRNA ကိုအသုံးပြုပြီးတော့ဟိုတခြား RNA ထပ်ပွားမလားဆိုပြီးနှစ်မျိုးရှိရပေါ့အဲ့တော့ DRNA ကိုအသုံးပြုပြီးတော့ protein ကိုသွားမယ်ဆိုလို့ရှိရင်ဒီ protein တွေရဲ့အကုန်လုံးထွက်လာပြီးတော့သူက RNA virus အသစ်တစ်ခုပြန်ပြီးတော့ရတယ်ဒီ RNA ကိုအသုံးပြုပြီးတော့ RNA နောက်တစ်ခုပွားမယ်ဆိုလို့ရှိရင်သူကဒီတခြားဟိုဒီအခုနပွားထားတဲ့ protein တွေတွေကိုဒီဘက် RNA သွားပြီးတော့ virus အသစ်တစ်ခုတလုံးမျိုးရမယ်ပေါ့အခုခုနကပြောတဲ့ဒီ Paxlovid ကသူကဘာလို့တားကတ်ထားလဲဆိုရင်ဒီ RNA ကနေပြီးတော့ protein ကိုသွားတဲ့ဟာမှာသူကအဲဒီ protein ကိုသွားတဲ့ protein အချင်းချင်းလေးတွေကိုသူကခွဲပေးတဲ့ enzyme တစ်ခုရှိတယ်။အဲ့ဒီ enzyme ကိုသူကပိတ်တယ်ပေါ့။အဲ့လိုပိတ်လိုက်တဲ့အခါကျတော့သူကဒီဘက်ကတခြားဟာတွေဘာပဲဖြစ်နေဖြစ်နေဒီဘက်မှာသူက virus အသစ်ကိုလုံးဖို့အတွက်ကို protein မရှိတော့ဘူး။လုံးဖို့အတွက် protein မရှိတော့တဲ့အတွက်ကြောင့်မို့ဒီ virus ကဒီနေရာမှာပဲပြီးသွားတယ်ပေါ့။အဲ့လို
ဒါ Pfizer ဟာပေါ့နော
်ဟုတ်ကဲ့
ဆိုတော့ Mark company ကထုတ်တဲ့အစီအကြော
Mark ကထုတ်တဲ့ဟာကသူကဟိုထုတ်တာ Pfizer ထက်တော့စောတယ်အာဒါမဲ့အခုမှသူ EUA ကြားတယ်ဟာပေါ့နော်သူကတခြား virus အတွက်ကိုသူကအရင်ပြောထုတ်ထားပြီးတော့သူတို့အခုဒီဟာပြတ်သုံးလို့ရသလားဆိုပြီးစမ်းနေတာဖြစ်တယ်ဆိုတော့သူကဒီ covid မှာဆိုရင် covid ဒီ SARS-CoV-2 virus ကိုသူက efficacy ဘယ်လောက်ရှိလဲဆို65ရာခိုင်နှုန်းလောက်တော့သူကစိတ်ယုံတရတာကိုကာကွယ်ပေးတယ်ပေါ့သူဖြစ်တဲ့လူတွေကဒါတောက်လို့ရှိရင်65ရာခိုင်နှုန်းသောစိတ်တောက်သုံးတဲ့လူတွေကဟိုရောဂါအပြင်းထန်မဖြစ်ဘူးစိတ်ယုံဟိုတက်ပြီးမရှိနိုင်မကယ်နိုင်တိတ်မဖြစ်ဘူးပေါ့နော်အဲအဲ့လိုမျိုးပြောတာပေါ့သူကကြတော့ဘယ်လိုမျိုးအလုံးလုံးတလဲဆိုလို့ရှိရင်သူဒီခုနကတော့ပြောတဲ့ဟာပေါ့နော် RNA ဒီ RNA virus ပေါ့ virus ကဆက်ဆက်ဝင်နေ RNA သူဖြစ်သွားတယ် RNA ဖြစ်သွားတဲ့အချိန်မှာခုနကတော့ဟို Pfizer ဆိုလို့ရှိရင်သူ protein ဘက်ကိုသွားတယ်ပေါ့ဒီဘက်ဒီ marker ဟာကြတော့သူက RNA ကနေပြီးတော့ RNA အသစ်ထုတ်တဲ့ဘက်ကိုသွား RNA ကနေ RNA အသစ်ထုတ်တဲ့ဘက်မှာဟိုသူကအဲ့ဒီပြောင်းပေးတဲ့ enzyme ရှိတယ် RNA ကနေ RNA ပွားပေးတဲ့ enzyme ပေါ့နော်အဲ့ဒီပွားပေးတဲ့ enzyme ကိုသူကနေပြီးတော့ target ထားပြီးတော့ပိတ်လိုက်တယ်ပိတ်လိုက်တဲ့ခါကျတော့တခြားဘယ်နေရာသူတခြားဟို cell တွေမှာဗာရက်ဖြစ်နေဖြစ်နေဒီဘက် RNA ကနေ RNA ကိုမကူးနိုင်တော့တဲ့အတွက်ကြောင့်မလို့ virus ကအဲ့နေရာမှာနေ
နော် COVID-19 အတွက်ဒီတောက်ဆေးတွေကလည်းပေါ်နေပေါ့နော်ဒီရောဂါဖြစ်လို့ရှင်ကုသဖို့အတွက်ဆိုတော့တောက်ဆေးရှိနေဆိုတော့ကာကွယ်ဆေးတွေကရောဆက်ပြီးတော့ထိုးဖို့လိုသေးသလားလိုမယ်ထင်ပါသေးလား
ဟုတ်အာလိုပါတယ်ကာကွယ်ဆေးကိုဟို course ပြောင်းလို့ထိုးပြီးသွားပြီဆိုလို့ရှိရင်ဆေးအပတ်လည်းပေါ့ဆိုရင် booster ထပ်မထိုးတော့ဘဲနဲ့ဒီတောက်ဆေးကိုပဲစောင့်ထားလို့ရမှာဆိုပြီးတော့တောက်ဆေးကပြောင်းမှသာတောက်တာပို့ပြီးတော့အဆင်ပြေဘာလို့လဲဆိုတော့ဟိုကိုကဘယ်လောက်ထိခံနိုင်မလဲမခံနိုင်ဘူးလဲဆိုတဲ့ဟာပြောလို့မရအောင်လေဆိုတဲ့အခါကျတော့ booster ကတော့ဘယ်လိုထိုးတင်ပါတယ်မဖြစ်ဘဲနဲ့ဒီဟိုဆေးကိုကြိုပြီးတော့တောက်ထားမယ်ကာကွယ်တာပေါ့ဆိုတဲ့ဟာလိုမျိုးအဲ့လိုမျိုးလုပ်လို့မရအောင်အဲ့လိုမျိုးလုပ်မယ်စားကာကွယ်ဆေးကိုပဲသွားထိုးပါဆိုပြီးတော့ပြောချင်ပါတယ်ရှင
်ဒေါက်ခင်ဆာဝင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရှင်နောက်တစ်ပတ်မှာကျန်းစီဆုံး